ဇန်နဝါရီလ9ရက်ဂျပန်အခြေစိုက်ဒီပလိုမက်သတင်းစာမှာမြန်မာငင်းချမ်းကြီးလုံခြုံရေးနဲ့ဒေါက်ဆန်းစုကြည်ဆိုတဲ့သုံးသပ်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။ငင်းချမ်းရေးလုံခြုံရေးမှာအသံသစ်တွေကိုကြိုးဆိုကြောင်းနှစ်ဖက်လုံးကဂရုပြုပြောဆိုခဲ့ကြပေမဲ့တိုးတက်မှုရရှိဖို့အတွက်ကတော့အခက်အခဲတွေကရှိနေဆဲပါပဲလို့ဆောင်းမကဆိုပါတယ်။2021ခုနှစ်ဇန်နဝါရီလ1ရက်နေ့ဒေါက်ဆန်းစုကြည်ရဲ့နှစ်သက်ကိုမင်ခွန်းမှာနိုင်ငံရဲ့ကာလကြာရှည်နှစ်ခုနေခဲ့တဲ့ငင်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုချစ်ကပ်မှုအသစ်တွေနဲ့ဆက်လက်ဆောင်ရွက်သွားဖို့ဒေါက်ဆန်းစုကြည်ကကတိပြုခဲ့တာပါ။အခုလာမဲ့ဒုတိယအကြိမ်အစိုးရသက်တမ်းမှာနိုင်ငံရေးအင်အားစုတွေရပ်ဘက်အဖွဲ့အစည်းတွေနဲ့အတူပြည်သူလူထုပါဝင်တဲ့ငင်းချမ်းရေးတည်ဆောက်မှုပုံသဏ္ဍာန်အသစ်အစီအစဉ်ကိုလည်းထုတ်ဖော်ကြေညာခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လာမဲ့2023ခုနှစ်85နှစ်မြောက်လွတ်လပ်ရေးနေ့အခါသမယမှာလက်ရှိလက်နက်ကိုင်အဖွဲ့တွေအပါအဝင်တရင်သားတွေကြားယုံကြည်မှုတွေစုစည်းကြဖို့တပြည်လုံးအပြစ်ခတ်ရစဲရေး NCA သဘောတူညီချက်မှာအတူတကွပါဝင်ကြဖို့လဲဒေါ်စန်းစုကြည်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်ကုန်ပိုင်းအစိုးရနဲ့တရင်သားနဲ့တကယ်အဖွဲ့ရှိဖွဲ့ NCA အပြစ်ရသဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြပြီး2018ဖေဖော်ဝါရီလမှာနောက်ထပ်နှစ်ဖွဲ့ထပ်မံပါဝင်လာခဲ့ပါတယ်ဒါပေမဲ့အင်အားအကောင်ဆုံးတကယ်အဖွဲ့တွေနဲ့ပြစ်ခတ်မှုတွေကတော့ဆက်လက်ရှိနေခဲ့တာပါရခိုင်ပြည်နယ်အနောက်ပိုင်းမှာတပ်မတော်နဲ့အေအေအဖွဲ့ကြားစီရေးပဋိပက္ခတွေပေါ်ပေါက်ခဲ့တဲ့နှစ်နှစ်ကာလအတွင်းဒေသခံတွေရာနဲ့ချီတည်ဆုံထောင်ရရခဲ့ကြရပြီးလူဦးရေ2,600ကျော်အိုးအိမ်စွန့်ထွက်ပြေးခဲ့ရပါတယ်။ဇန်နဝါရီလ1ရက်နေ့ကတော့အေအေအဖွဲ့ကဖမ်းဆီးထိန်းသိမ်းထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အဖွဲ့ဝင်3ဦးနဲ့တပ်မတော်သား3ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လူမျိုးစုတွေများပြားပြီးတဦးကိုတဦးတန်လျာတွေရှိနေကြတဲ့မြန်မာနိုင်ငံမှာ1948လွတ်လပ်ရေးနဲ့အတူရှုပ်ထွေးလာတဲ့လူမျိုးရေးပဋိပက္ခတွေကိုအမွေခံခဲ့ရပါတယ်တဲ့။ပြည်ပြည်နယ်မှာဆိုရင်2018ခုနှစ်ကပြည်ရင်အမျိုးသားခေါင်းဆောင်စောဖဦးကြီးရဲ့ရုပ်တုစိုက်ထုတ်ရေးကိစ္စကိုအာဏာပိုင်တွေကအချိန်ချင်းအောက်ထပ်မှတားမြစ်ခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလကဖျားသုံးစုမြို့နယ်မှာရုပ်တုစိုက်ထုတ်ဖို့ပထမအချိန်ဆောင်ရွက်ခဲ့တဲ့အခါဒေသအာဏာပိုင်တွေကတားမြစ်ခဲ့ပါတယ်။2018ခုနှစ်ဖေဖော်ဝါရီလဆန်းမှာဒုတိယအချိန်ကြိုးစားမှုဟာလည်းမအောင်မြင်ခဲ့ပါဘူးဒေသခံတို့ရဲ့တောင်းဆိုချက်အရ2020ပြည့်နှစ်ဩဂုတ်လမှာတတိယအကြိမ်ဆက်ချုပ်ခဲ့ပါတယ်ဒါပေမဲ့ဇန်နဝါရီလ3ရက်နေ့မှာဒေသအာဏာပိုင်တွေကထပ်မံဖိစားခဲ့ပါတယ်တဲ့ဒီလို့ရဟာဒေသခံကရင်တွေအနေနဲ့မတရားမှုအဖြစ်ခံစားရငင်းချမ်းရေးလုံခြုံရေးနဲ့ဒဏ်သူညီမျှရေးအပေါ်ယုံကြည်မှုပြပြသွားနိုင်တယ်လို့ KHRC ကရင်လူအဖွဲ့ကြီးအဖွဲ့ကပြောဆိုကြောင်းလည်းဆောင်းမမှာဖော်ပြပါတယ်ဇန်နဝါရီလ10ရက်ကိုကိုနတ်တရင်မှာတော့မြန်မာနိုင်ငံမှာကိုရိုနာကိုဗစ်ကာကွယ်ဆေးဝယ်ယူရရှိရေးအတွက်အလှူငွေထည့်ဝင်နေကြပုံတွေအကြောင်းဆောင်းပါးထုတ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးကိုရိုနာကိုဗစ်ကာကွယ်ဆေးကိုအိန္ဒိယထံကနေဝယ်ယူရရှိမှာဖြစ်ပါတယ်ဒီအတွက်အစိုးရမှာပထမဆုံးလိုအပ်တာကငွေကြေးပဲဖြစ်ပါတယ်တဲ့ကာကွယ်ဆေးဝယ်ယူရေးအတွက်ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Serum Institute of India နဲ့သဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ကြောင်းနိုင်ငံတော်တမင်ကဒေါက်ဆာစုကြည်ကနှစ်သက်ကူမိန်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ကမ္ဘာနိုင်ငံအားလုံးကကာကွယ်ဆေးရဖို့လူ့အရေးကြိုးပမ်းနေကြလို့ပြန်ဆိုင်မှုကိုကြီးမားပါတယ်။ဒါပေမဲ့2021ခုနှစ်တခြားတနိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ဆေးထုတ်နိုင်ရေးလုပ်ငန်းတွေဆောင်ရွက်နေမှာဖြစ်ပြီးတဆင့်ပြီးတဆင့်ဆက်လက်ဆောင်ရွက်နေမှာလည်းဖြစ်ပါတယ်။ကာကွယ်ဆေးမရခင်မှာဗိုင်းရပ်စ်ကူးစက်မှုတောက်စီရေးဆိုင်ရာစီမင်းစည်းကမ်းတွေအတိုင်းလိုက်နာပြုမှုနေထိုင်ရဖို့နိုင်ငံသားအားလုံးကိုတိုက်တွန်းပါတယ်လို့လဲဒေါက်ဆာစုကြည်ကပြောကြားခဲ့ပါတယ်။ကာကွယ်ဆေးဝယ်ယူရရှိရေးအတွက်အစိုးရအနေနဲ့မြန်မာကျပ်ငွေတန်ဖိုး1000အမေရိကန်ဒေါ်လာ9,500,000သာသုံးစွဲနိုင်တယ်လို့လဲကိုကိုနတ်တရင်ကဖော်ပြပါတယ်။ဒါပေမဲ့မကြခင်မှာပဲမြန်မာနိုင်ငံတွင်းကလုံငတ်ရှင်ကြီးတွေရဲ့လှူဒါန်းမှုတွေပေါ်ပေါက်လာခဲ့ပါတယ်။ကာကွယ်ဆေးဝယ်ယူဖို့အတွက်ဤတင်ကုမ္ပဏီအုပ်စုမြန်မာ Pioneer Bank and Denko လုပ်ငန်းတွေရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကအမေရိကန်ဒေါ်လာတန်ခွဲ AYA Financial Group ဥက္ကဋ္ဌဦးစိုးစောကမြန်မာကျပ်ငွေ1ဘီလီယံအပါအဝင်တခြားလုပ်ငန်းရှင်တွေကလည်းထည့်ဝင်လှူဒါန်းခဲ့ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလက COVAX လို့ခေါ်တဲ့နိုင်ငံတကာကာကွယ်ဆေးအညီအမျှရရှိရေးရမငွေအစီအစဉ်ဆိုင်ရာကျန်းမာရေးအရာရှိတွေကကာကွယ်ဆေးတွေဟာတပြိုင်တည်းရောက်ရှိလာနိုင်မှာမဟုတ်လို့2021ခုနှစ်အတွင်းလူဦးရေရဲ့20ရာခိုင်နှုန်းသာကာကွယ်ဆေးထိုးနှံပေးနိုင်မယ်လို့ပြောဆိုခဲ့ပါတယ်။ကာကွယ်ဆေးကိုပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာလည်းအခကျင်းငွေနဲ့ထိုးနှံနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွက် အခမဲ့ဒါမှမဟုတ်သက်သာတဲ့ဇင်းနှုန်းနဲ့ကာကွယ်ဆေးထိုးနှံနိုင်ရေးအတွက်ဂါဗီလို့ခေါ်တဲ့ဆွစ်ဇာလန်အခြေစိုက်အဖွဲ့တစ်ဖွဲ့ကနီလရှာချန်နေကြောင်းလဲဆောင်းမမှာဖော်ပြပါကြောင်းတင်ပြအပ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။